Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဩဂုတ်လ30ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောင်ပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့စီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီနိုင်ငံကဆက်စင်ရေးတွေဆင်နွှဲနေတာပြစ်ခတ်တွေပုံမှုကြီးထွားလာအောင်မိထိုးပေးတယ်လို့ဖြစ်လာနေတဲ့အန္တရာယ်ရှိတယ်လို့ပြင်သစ်သမ္မတကဝေဖန်လိုက်ပါတယ်နေပြည်တော်မှာမနက်ပတ်စတင်ကျင်းပမယ့်ပြည်အောင်စုငင်းငယ်ညီလာခံအတွက်နောက်ဆုံးအဆင့်ပြင်ဆင်နေကြပါပြီဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မခင်ဖြူထွေးနဲ့အတူကြီးညာပေးသွားမှာပါ
ကောင်းပါပဲရှင်မနက်ဖြန်မှာကျင်းပတော့မယ့်27ရာစုပင်လုံညီလာခံအပေါ်တိုင်းရင်းသားပြည်သူတွေရဲ့အမြင်တော်ထားတွေဘယ်လိုရှိပါသလဲ
တတိယအဆုပင်လုံကတော့ကျွန်တော်အသိအော်မိစေခြင်းနဲ့ခုအမင်းတစ်ခုထဲနဲ့တစ်စက်တည်းတိုင်မယ်ဆိုရင်ဒီငင်းချမ်းကြီးဒီအရာရောက်ချင်မှရောက်မယ်မေးဒုံထဲကထွက်တဲ့မွေးတဲ့လူတော်မှဆန္ဒရှိမှမတူနိုင်တာဟုတ်အဲ့တော့အားလုံးခုဆန္ဒသူဆန္ဒဆော့ပြီးတော့လောက်ဆုံးမှာစုံကြအောင
်ချင်းပြည်နယ်ကနိုင်ငံရေးလေလာသူတူဦးဖြစ်တဲ့ဦးတင်လျာမရှင်အပြည့်စုံကတော့မကြခင်တင်ပြတော်မှာပါဒါအပြင်ပြည်တော်စုငင်းချမ်းရဲ့ညှိလခန်းအပြစ်သက်ပြင်ဆင်နေတဲ့တဲ့ရင်ကိုကြားမှာဖြစ်သလို EU ဥရောပသမဂ္ဂကလည်း27ရာစုပင်လုံညှိလခန်းနဲ့ပတ်သက်လို့တဘောရာထုတ်ပြန်ကြိုးဆိုလိုက်တဲ့တဲ့ရင်ကိုလည်းတင်ပြတော်ဖို့ရှိပါတယ်ဒီလိုတဲ့ရင်ဆောင်းမရင်မတိုင်ခင်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့ရင်တွေကိုကောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကပြောပြပေးကြပါအောင်ရှင်
စီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီနိုင်ငံကဆက်စင်ရေးတွေဆင်နွှဲနေတာပြစ်ခတ်ကိုပုံမှုကြီးထွားလာအောင်မိထိုးပေးတယ်လို့ဖြစ်လာနိုင်တဲ့အန္တရာယ်ရှိတယ်လို့ပြင်သစ်သမ္မတဖရန်ဆွာအိုလန်းကဝေဖန်လိုက်ပါတယ်။စီးရီးယားနိုင်ငံမှာတက်ခတ်မှုတွေရပ်ဆိုင်းပြီးစစ်ဆင်ညှိနှိုင်းမှုတွေအများဆုံးပြန်ဆောက်ဖို့လိုအပ်နေပြီလို့လည်းပြင်သစ်သမ္မတကဒီကနေ့မှပဲထိုက်တွန်းလိုက်တာပါ။တူရကီနိုင်ငံအနေနဲ့ IS စစ်သွေးကြွတွေချေမှုန်းရေးကိုအာရုံစိုက်ဖို့နဲ့စီးရီးယားနိုင်ငံက IS ဆွေးနွေးတွေကိုချေမှုန်းနေတဲ့အမေရိကန်ရဲ့မဟာမိတ်ကတ်တပ်ဖွဲ့တွေကိုတက်ခိုက်တာတွေမလုပ်ဖို့အမေရိကန်ကာဝေးဝန်ကြီး Ash Carter ကတောင်းဆိုလိုက်ပြီးနောက်တစ်နေ့မှာပဲပြင်သစ်သမ္မတရဲ့တိုက်တွန်းချက်ထွက်ပေါ်လာတာဖြစ်ပါတယ်။ IS စစ်သွေးကြွတွေသာမကအမေရိကန်ကကျွန်တော်နောက်ခံပေးထားတဲ့စီးရီးယားဒီမိုကရက်တစ်အင်အားစုတွေမှာပါဝင်တဲ့ Cut YPG တပ်ဖွဲ့ဝင်တွေကိုတူရကီနယ်စပ်စီးရီးယားမြို့ဖြစ်တဲ့ General Plus နဲ့အနီးဝန်းကျင်ကနေမောက်ထုတ်ဖို့ရည်ရွယ်ပြီးတူရကီနဲ့စီးရီးယားသဘုံတွေဆစ်ဆင်နေတာအခုဆိုရင်တရင်တစ်ပတ်ရှိနေပါပြီ။တူရကီစစ်တပ်က IS ဆွန်းရောက်တွေကိုနှိမ်နင်းတဲ့လုပ်ရက်တွေကိုအမေရိကန်ပြည်တော်စုကအားပေးထောက်ခံတယ်လို့ General Plus မြို့အနီးတစ်ဝိုက်ကိုထိန်းချုပ်နိုင်မှုကြိုးပမ်းမှုတွေကိုလည်းလက်ခံပေးမယ်။မြို့တောင်ဘက်ပိုင်းကိုထိန်းချုပ်တာမျိုးမလုပ်ဖို့ဝန်ကြီးကာတာကပင်ကုံစစ်ဌာနချုပ်မှာမနေ့လုံကပြောဆိုခဲ့ပါတယ်။ကတ်တပ်ဖွဲ့တွေကတော့ General Plus မြို့တောင်ဘက်ကီလိုမီတာ40ကျော်မှာရှိတဲ့ Manbij မြို့ကနေ IS သွေးကြွတွေကိုမောင်းထုတ်ရမှာကူညီခဲ့ရတာပါ။ Euphrates မြို့အနောက်ဘက်ကီလိုမီတာ30ကျော်မှာရှိတဲ့မန်ဘစ်မြို့ကိုစစ်သွေးကြွတွေလက်ကနေခတင်ပြေးတဲ့အခါမြို့ရဲ့ရှေ့ဘက်ကိုကတ်တပ်ဖွဲ့တွေပြန်လည်ဆုတ်ခွာဖို့ကတိပြုထားတဲ့အကြောင်းလဲဝန်ကြီး Ash Carter ကပြောဆိုထားတာဖြစ်ပါတယ်
။ဆိုမာလီးယားနဲ့ဒီအီရီထရီးယားနိုင်ငံတွေကလာသူတွေလို့ယူဆတဲ့ဥရောပကိုရွှေ့ပြောင်းဝင်ရောက်ဖို့ကြိုးစားသူ6500လောက်ကိုအီတလီကမ်းခြေဆောင်တပ်ဖွဲ့တွေနဲ့အတူသူတို့နဲ့အတူလက်တွဲလှုပ်ဆောင်နေတဲ့ကယ်ဆယ်ရေးအဖွဲ့တွေကကယ်တင်ခဲ့တဲ့အကြောင်းအီတလီကမ်းခြေဆောင်တပ်ဖွဲ့ကပြောပါရယ်။လီဗျာကယ်ဝင်မြောက်ပိုင်းမှာတနင်္လာနေ့ကကယ်ဆယ်ရေးလုပ်ငန်းအကြိမ်40အတွင်းအခုလိုကယ်ဆယ်ခဲ့တာပါ။ငါဖက်လီဘီဘော်ကခုံချပြီးကန်းကျင်ဆောင်တဲ့တင်မော်ရီရှိယာကိုရေကူးလာကြတဲ့ရွှေပြောင်းဒုက္ခတွေတခါကလေးငယ်တွေကိုကယ်ဆယ်ရေးတင်မော်ရီစီတည်ဆောင်သွားတဲ့အချိန်မှာဝိုင်းဝန်းအော်ပါပေးနေကြတာတွေကိုတော့ဒီကူညီကယ်ဆယ်တဲ့အချိန်မှာရိုက်ထားတဲ့ဗီဒီယိုတွေထဲမှာတွေ့ရပါတယ်။တနင်္လာနေ့ကဒီကယ်တင်မှုတွေကိုတော့အီတလီကန်းကျင်ဆောင်တပ်ဖွဲ့နဲ့အတူနယ်စီမထဆရာဝန်များအဖွဲ့ MSF နဲ့ EU နယ်စပ်ထိန်းချုပ်ရေးအေဂျင်စီ Frontex တို့ပူးပေါင်းလှုပ်ဆောင်ခဲ့ကြတာပါ။သူတို့စီးလာတဲ့ဆက်လေငယ်အစင်း20နဲ့မြေထဲပင်လယ်ကိုဖျက်ဖို့မလွယ်ကူဘူးဆိုတာကိုဒုက္ခသည်တွေသိပေမဲ့လို့ပင်လယ်ထဲဒီကီလိုမီတာ20လောက်မှာစောင့်နေကြတဲ့ကယ်ဆယ်ရေးလေတွေရှိရာကိုအရောက်သွားနိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ကုလူထွက်လာခဲ့ကြတာဖြစ်တဲ့အကြောင်း AP သတင်းဌာနကဖော်ပြပါရယ်ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကလည်းအလားတူရွှေ့ပြောင်းဒုက္ခသည်1100ကိုမြေထဲပင်လယ်ထဲမှာကယ်တင်ခဲ့ရပါသေးတယ်ရှင်
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့ကသမရနန်းတော်နီအသေခံကားဘုံခွဲတက်ခတ်မှုတစ်ခုကြောင့်လူ20ထက်မနည်းသေဆုံးပြီး30ကျော်ထဏ်ရခဲ့ကြောင်းလူရင်းရဲအန္တရာယ်ကပြောပါရယ်အရှင်ပြင်းပြင်းနဲ့မောင်းဝင်လာတဲ့ကားတစ်စင်းကိုသတိပေးတဲ့အနေနဲ့တနက်ဖောက်တားမြစ်ခဲ့ပေမဲ့မရက်ဖက်အတင်းမောင်းနေဝင်ရောက်လာတဲ့အတွက်ကားကိုလူရင်းတွေကဝန်းဝင်ပစ်ခတ်ကြရာကနေ ကမောင်းလာသူကအသေးခံဖောက်ခွဲလိုက်တဲ့အကြောင်းသမ္မတနန်းတော်လွန်ညွန့်ရရှိသူက VOA ဆိုမာလီယာဌာနကိုပြောဆိုခဲ့တာပါ။ကာကတော့သမ္မတနန်းတော်ဝင်ဖီလာဆိုမာလီယာနဲ့ကရဲ့ SY ဟိုတယ်နိုင်ငံကိုဝန်ထမ်းမိခဲ့ပါတယ်။ဒဏ်ရာသူတွေထဲမှာတော့ပောက်ကွဲမှုဖြစ်ပွားခြင်းကဟိုတယ်ထဲမှာရှိနေကြတဲ့ဆိုမာလီယာအစိုးရဝန်ကြီးနှစ်ဦး၊လွှတ်တော်92ဦးနဲ့ဒဏ်ရာနှုတ်ပါဝင်ခဲ့ပါတယ်။အစိုးရတာဝန်ရှိသူတွေမကြာခဏတွေ့ဆုံလို့ရှိကြတဲ့မူဂါဒီရှုမြို့တော်ကဟိုတယ်တွေကိုတော့အဲရှာဘတ်စစ်သွေးကြွတွေမကြာခဏတိုက်ခိုက်လို့ရှိကြပါတယ်။ဖေဖော်ဝါရီလတုန်းကအဲရှာဘတ်စစ်သွေးကြွတွေ SY ဟိုတယ်ကိုတိုက်ခိုက်ခဲ့စင်မှာတုန်းကတော့လူ9ဦးထက်မနည်းသေဆုံးခဲ့ရပါတယ်။
ကာကစ္စတန်နိုင်ငံမျိုးတော်မှာရှိတဲ့တရုတ်တန်ယုံဝင်ကိတ်ကိုအသေးခံဘုံခွဲသူတို့ကဒီကနေ့ကားနဲ့ဝင်တိုက်ခဲ့တဲ့အတွက်လူ3ဦးထိခဲ့ဒဏ်ရာရပါတယ်။မျိုးတော်ဘစ်ရှက်မှဖြစ်ခဲ့တဲ့ဒီဘုံခွဲတိုက်ခိုက်မှုအတွင်းအသေးခံဘုံခွဲသမားတို့ဦးပဲသေဆုံးပြီးကျန်တဲ့ဒဏ်ရာရသူ3ဦးကတော့အဲ့ဒီနေရာမှာအလုံးလုံးနေကြတဲ့ကာကစ္စတန်နိုင်ငံသားဝင်နှန်းတွေဖြစ်တဲ့အကြောင်းဒီနိုင်ငံရဲ့ဝန်ကြီးချုပ်ဇန်နစ်ရာဇာကော့ဖ်ကပြောပါတယ်။ဒါဟာဆွေးရောက်အကြံဖတ်လို့ရဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဌာနကလည်းပြောဆိုထားပါတယ်။ပောက်ကွဲမှုကြောင့်တန်ယုံဝင်အတွင်းမှာမိဂိုလုံးကြီးတွေထွက်လာတာကိုတွေ့ရပြီးတော့ဒီတိုက်ခိုက်ခံရတဲ့နေရာမှာအပြက်စီအပိုင်းစားတွေပြန့်ကျက်နေတဲ့ပုံတွေကိုလည်းလူမှုကွန်ရက်တွေပေါ်မှာတွေ့ရပါတယ်။ဒီတိုက်ခိုက်မှုကိုအစွန်းရောက်အကြမ်းဖက်လို့ရအဖြစ်တရုတ်စိုးရွားကလည်းပြစ်တင်ရှုံချထားပါတယ်။ဒီဖြစ်နဲ့ပတ်သက်လို့အသေးစိတ်စုံစမ်းစစ်ဆေးပြီးကျူးလွန်သူတွေကိုအပြစ်ပေးဖို့ကာကစ္စတန်အာဏာပိုင်တွေကိုတိုက်တွန်းထားတဲ့အကြောင်းလဲတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဟွာချွန်ရင်းကပြောပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှတော့သူတို့လက်ချက်အဖြစ်နဲ့ပြောဆိုတာမရှိသေးပါဘူး။နိုင်ငံတွေက IS အစိုးရအဖွဲ့ရဲ့လုပ်ငန်းတွေကိုနှိမ်နင်းတာလို့ဆိုတော့ကာကစ္စတန်အစိုးရရဲ့လှုပ်ရှားမှုတွေအတွင်းမှာတော့လူတွေကိုဖမ်းဆီးထိန်းသိမ်းလေးရှိပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဒီမေကန်တန်မြန်မာဝိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နေပြည်တော်မှာမနက်ပိုင်းစတင်ချင်းပတ်မဲ့ပြည်အစုညင်းချင်းညီလာခံအတွက်နောက်ဆုံးအဆင့်ဖြစ်နေပြင်ဆင်နေကြပါပြီ။ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ပါဝင်နိုင်ငံတကာကပုဂ္ဂိုလ်တွေလည်းတက်ရောက်လာကြမဲ့နေပြည်တော်ကမြန်မာကွန်ဖက်ရှင်စင်တာနဲ့အနီးတစ်ဝိုက်မှာတော့လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပါတယ်။ညီလာခံမနက်ပိုင်းစတင်ချင်းပတ်ရမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်တို့လည်းတက်ရောက်မင်္ဂလာစကားပြောကြားဖို့စီစဉ်ထားပါတယ်။တော်အောင်ဆန်းစုကြည်ဦးဆောင်ပြီးချင်းပတ်သွားမဲ့27ရာစုပင်လုံညီလာခံမှာတော့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေအားလုံးပါဝင်နိုင်မှုမူလကရည်မှန်းထားပေမဲ့လည်းစစ်တပ်နဲ့လက်နက်ကိုင်ပြည်ခတ်တွေဖြစ်ပွားနေစေ TNL တောင်းပလောင်တပ်ဖွဲ့ AA ရခိုင်လက်နက်ကိုင်ဖွဲ့နဲ့ MNT ကိုကလက်နက်ကိုင်ဖွဲ့တွေတက်ရောက်နိုင်ရေးကိစ္စကတော့နောက်ဆုံးအချိန်ထိမသိကြသေးပဲဖြစ်နေပါတယ်။မြန်မာစစ်တပ်ကတော့ဒီဖွဲ့၃ဖွဲ့အနေနဲ့လက်နက်ကင်လမ်းစဉ်ကိုဆွန့်လွတ်ဖို့ဂရီပေးစီလိုတဲ့သဘောထားတွေကိုပြောဆိုထားကြတာပါ။လက်နက်ကင်ဖွဲ့စည်းတွေအားလုံးပါဝင်ခွင့်ရရေးမရေမရာဖြစ်နေပေမဲ့ဗိုလ်ထုတွေမှာစတင်ချင်းပမဲ့လေးရကြံညီလာခံကနေငင်းချင်းရင်းနဲ့စစ်မှန်တဲ့ဖက်ရယ်ပြည်တော်စုတိဆောက်ရေးအတွက်အခြေခံကောင်းတွေချမှတ်နိုင်ဖို့လည်းမျှော်လင့်နေကြတာဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံကိုရောက်နေတဲ့မြန်မာသမ္မတဦးထင်ချောဟာနယူးဒေလီမြို့မှာရှိတဲ့စစ်ပွဲအောင်းမေးပွဲအိန္ဒိယဂိတ်မြို့ဦးကြီးရှိရာကိုဒီကနေ့သွားရောက်ခဲ့ပြီးလွမ်းသူပန်းငွေချရင်းကြာဆုံးစစ်သည်တရေကောင်းတွေကိုကာရဝပြုပါရယ်ပြီးခဲ့တဲ့စနေနေ့ကတော့အရှိပိုင်းဂါယာမြို့ကိုပထမဆုံးဆက်ရောက်လာခဲ့တဲ့သမ္မတဦးထင်ချောနဲ့သမ္မတကတော်ဒေါ်စုစုလွင်တို့ဟာနယူးဒေလီမြို့ကိုရောက်မလာခင်တနင်္ဂနွေနေ့မှာမြောက်ပိုင်းအန်ဂရာမြို့မှာရှိတဲ့ကဘာကျော်ထက်ချ်မဟာအစအဦးကြီးကိုသွားရောက်ခဲ့ပါတယ်။လေးရကြအိန္ဒိယနိုင်ငံခီးစင်အတွင်းအိန္ဒိယထိပ်တန်းခေါင်းဆောင်အတော်များများနဲ့လည်းသမ္မတဦးထင်ချောတနင်္လာနေ့ကတွေ့ဆုံပါတယ်။အိန္ဒိယဝန်ကြီးချုပ်နေရင်ဒရာမူရီနဲ့တိကျတွေ့ဆုံချိန်မှာတော့ဒေသတွင်းလက်နက်ကိုင်ပုံကံမှုတွေချိန်မွေးရမှာပူးပေါင်းဆောင်ရွက်သွားကြဖို့နှစ်ဖက်သဘောတူညီမှုရယူခဲ့ပါတယ်။ပြည်ခရက်သတင်းဘက်ကမြန်မာနိုင်ငံမှာအင်အားပြင်းကနေလှုပ်ခဲ့တာကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့တဲ့ပုဂံဒေသပြန်လည်တိဆောက်ရေးမှာအကူအညီပေးဖို့လည်းအိန္ဒိယကကတိပြုခဲ့တယ်လို့လန်ဒရာမွန်မန်တိဆောက်ရေးစွန့်အင်နဲ့ဆေးဘက်ဆိုင်ရာလုပ်ငန်းတွေအပါအဝင်နိုင်ငံအကြာပူပေါင်းဆောင်ရွက်ရေးနားလည်မှုစာကြုံလွှာ၄ခုကိုသဘောတူခဲ့တဲ့အကြောင်းဒီခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်အိန္ဒိယနိုင်ငံဟာမြန်မာနိုင်ငံနဲ့ဒီကီလိုမီတာ1640အရှိနေဆက်ချင်းထိစပ်နေတာပါရှင
်နာမည်ကျော် Apple ကုမ္ပဏီကိုအိုင်ယာလန်နိုင်ငံကဥပဒေနဲ့ဆန့်ကျင်ပြီးအခွန်သက်သာခွင့်ပေးခဲ့ကြောင်းဥရောပကော်မရှင်ကဆုံးဖြတ်လိုက်ပါရယ်အိုင်ယာလန်နိုင်ငံက Apple ကုမ္ပဏီကိုအခွန်သက်သာခွင့်ပေးတာဥပဒေနဲ့မညီကြောင်းအရင်ကကဥရောပသမဂ္ဂ EU ကပြောဆိုထားတာဖြစ်ပေမဲ့ဒီကနေ့ဆုံးဖြတ်ချက်မှာတော့အိုင်ယာလန်နိုင်ငံကို ဖျက်ပတ်ကုမ္ပဏီကဒေါ်လာ 14.5 ဘီလီယံတန်ဖိုးရှိတဲ့ပေးဆောင်ရမယ့်အခွန်ငွေဟောင်းတွေကိုပြန်ပေးဖို့ဆုံးဖြတ်ခဲ့တာပါ။အပတ်ကုမ္ပဏီကတော့နိုင်ငံတကာမှာရောင်းချလို့ရလာတဲ့ဝင်ငွေတွေကိုအိုင်ယာနိုင်ငံကတစ်ဆင့်တရားဝင်လက်ခံလွှတ်ပြောင်းပြီးအခွန်သက်သာအောင်စီစဉ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်း EU ရဲ့ဥပဒေအရအဖွဲ့ဝင်နိုင်ငံတစ်ခုကအစိုးရအနေနဲ့ကုမ္ပဏီတစ်ခုကိုအခွန်သက်သာဝင်ပေးတာတရားဝင်မှုမရှိဘူးလို့ဆုံးဖြတ်ခဲ့တာပါ။အစိုးရအနေနဲ့တခြားကုမ္ပဏီတွေမရနိုင်တဲ့အခွန်သက်သာဝင်မျိုးကုမ္ပဏီတစ်ခုကိုပေးရတာမျိုးလုပ်ပိုင်ခွင့်မရှိဘူးလို့လည်းဥရောပရဲ့ကုန်သွယ်ရေးရှင်ပြိုင်မှုဆိုင်ရာကော်မရှင်နာမင်းကြီး Margaret Vestager ကပြောဆိုခဲ့တာဖြစ်ပါတယ်။အိုင်ယာလန်နိုင်ငံကတော့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ပြန်လည်အယူခံမှုရှိပါတယ်
။ဆက်ဆံရေးတွေပုံမှန်ပြန်ဖြစ်အောင်ကြိုးပမ်းနေတဲ့အမေရိကန်နဲ့ကျူးဘားနိုင်ငံတို့အကြားနောက်ဆုံးအစီအစဉ်တစ်ခုအဖြစ်အမေရိကန်ကအရက်ဖက်လေရင်တစ်စင်းပထမဆုံးအကြိမ်ဆင်းသက်နိုင်ဖို့ကျူးဘားနိုင်ငံကပြင်နေပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဖော့လော်ဒါဒဲကနေပြန်တမ်းမဲ့ Jet Blue လေကြောင်းလိုင်းကလေရင်တစ်စင်းဟာမနေ့ပြန်ကျူးဘားနိုင်ငံဆန်တာကလာရာမြို့ကိုဆင်းသက်ဖို့အစီအစဉ်ထားတာပါ။ကျူးဘားနိုင်ငံနဲ့တနမန်ဆက်ဆံရေးအရာပုံမှန်ဆက်ဆံဖို့နဲ့နိုင်ငံအကြမပြေမလည်ဖြစ်နေတဲ့ကိစ္စတွေကိုဖြေရှင်းဖို့2014ခုနှစ်ဒီဇင်ဘာလမှာကြေညာခဲ့ခြင်းကစလို့ကျူးဘားနိုင်ငံမှာခီးသွွားလုပ်ငန်းအားကောင်းလာနေပါတယ်။အခုကအမေရိကန်ပြည်ထောင်စုမှာနေထိုင်နေကြတဲ့ကျူးဘားနိုင်ငံသားတွေက3သိန်းလောက်ဟာနေရက်ဒီနှစ်စဉ်နေရက်ကိုအလဲပတ်သွားနေကြပါပြီ။အမေရိကန်ပြည်ထောင်စုရဲ့တည်ဆဲဥပဒေတွေအရအမေရိကန်ခီးသွွားအများစုကတော့အခုအချိန်ထိကျူးဘားနိုင်ငံကိုခီးသွွားလာခွင့်ကန့်သတ်ထားဆဲဖြစ်ပါတယ်။ဒါပေမဲ့လည်းဒီသမ္မတဘရက်အိုဘားမားကတော့မိသားစုတွေထံအလဲပတ်သွားတာတရားဝင်အလုပ်ကိစ္စနောက်သတင်းမီဒီယာနဲ့ပညာရေးကိစ္စအပါအဝင်ချွင်းချက်နဲ့ခီးသွွားခွင့်ပြုထားပါတယ်။ကျူးဘားနိုင်ငံကနောက်ထပ်လေကြောင်းခီးစဉ်တွေပြေးဆွဲဖို့ရည်ရွယ်ထားတဲ့လေကြောင်းလိုင်းတွေထဲမှာတော့ American Airlines, Frontier Airlines, Silver Airways, Southwest Airlines နဲ့ဒီ Sun Country Airlines တို့ပါဝင်ကြပါရဲ့ရှင်။
အမေရိကန်ပြည်ထောင်စုကဒီနေ့2016ခုနှစ်မှာစီးရီးယားဒုက္ခသည်တပေါင်းကိုလက်ခံမဲ့ရည်မှန်းချက်ပြည့်မီသွားချိန်မှာပဲစီးရီးယားအကြက်တဲကိုတုံ့ပြန်ဆောင်ရွက်လိုတဲ့ညွန်မှန်းချက်တွေကိုတုံ့ပြန်မှုနဲ့ပြည်တွင်းစစ်အဆုံးသတ်နိုင်ရည်နည်းလမ်းရှာဖွေဖို့လိုအပ်နေတာတွေကိုလည်းအမေရိကန်သမ္မတအင်ပီရိုကထပ်လောင်းပြောကြားလိုက်ပါတယ်။ 9 နှစ်ကျော်ကြာပြည်တွင်းစစ်ကြောင့်ဒုက္ခသည်တွေအဖြစ်နဲ့ပြည်ပကိုအကြီးအကျယ်ထွက်ပြေးနေကြပြီးစီးရီးယားနိုင်ငံသား9000နီးပါးကလည်းတူကီ၊လေဗနွန်နဲ့ဂျော်ဒန်နိုင်ငံတွေမှာခိုလုံနေကြရတာပါ။ဒုက္ခသည်တွေအကြီးအကျယ်ဝင်ရောက်လာကြတဲ့အတွက်သက်ဆိုင်ရာနိုင်ငံတွေကလူမှုအတိုင်းဝန်းကြားပြဿနာတွေပေါ်ခဲ့ရတယ်လို့ဥရောပမှာလည်းလက်ခံသင့်တဲ့ဒုက္ခသည်အရေးအတွက်နဲ့ပတ်သက်လို့အခြေတင်ပြောဆိုစရာတွေလည်းဖြစ်ခဲ့ရပါတယ်။စီးရီးယားပြည်တွင်းစစ်အစောပိုင်းကာလတွေမှာစီးရီးယားဒုက္ခသည်တွေကိုမြင်းမြတ်ဆဆလက်မခံခဲ့တဲ့အမေရိကန်ပြည်အောင်စုအနေနဲ့စီးရီးယားအရေးပုံမဆောင်နိုင်တာတွေရှိရဲဆိုတာကိုသဘောပေါက်လာတာနဲ့အမျှဒုက္ခသည်ပေါင်း1000အထိလက်ခံမှုရည်မှန်းချက်ထားခဲ့တာဖြစ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဂျွန်ကာဘီကပြောဆိုခဲ့တာပါ။အမေရိကန်အနေနဲ့2016ခုနှစ်အတွင်းကမ္ဘာတဝန်းကဒုက္ခသည်8000ခွဲလက်ခံမှုရရခဲ့တာဖြစ်ပြီးရှေ့လာမဲ့2019ခုနှစ်မှာတသိန်းအထိတိုးမြင့်လက်ခံမှာဖြစ်ပေမဲ့ဒီထဲမှာစီးရီးယားဒုက္ခသည်ဘလောက်ပါမလဲဆိုတာတော့အတိအကျမပြောနိုင်သေးဘူးလို့လည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာထင်ရှားတဲ့အစ္စလာမ်ဝါဒီခေါင်းဆောင်တဦးရဲ့နောက်ဆုံးယူကန်ကိုတရားရုံးချုပ်ကပယ်ချလိုက်တဲ့အတွက်1982ခုနှစ်မှာပါကစ္စတန်နိုင်ငံလက်အောက်ကနေလွတ်လပ်ရေးရဖို့ကြိုးပမ်းခဲ့တဲ့စစ်ပွဲအတွင်းမှာကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ကွပ်မျက်ခံရဖို့တရားတော်ဖြစ်သွားပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်2014ခုနှစ်မှာပရမဆုံးချိန်အဖြစ်တည်တံ့ချမှတ်ခံထားတဲ့မီယာကွာဆမ်အလီအနေနဲ့သမ္မတထံမှာအသနာခံဖို့လည်းနည်းလမ်းတစ်ခုသာကြံမာတော့ရရှင
်အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ပင်လုံညီလာခံအပြီးသက်ပြင်ဆင်နေတဲ့သတင်းကိုအရင်ဆုံးတင်ပြပါမယ်မနက်ဖြန်ကျင်းပမဲ့27ရာစုပင်လုံပြည်တောင်စုငင်းကြရဲ့ညီလာခံအတွက်ပြင်ဆင်ဆောင်ရွက်မှုတွေအပြည့်အစုံလှုပ်ဆောင်နေကြပြီဖြစ်ပါတယ်။ Federal ပြည်တောင်စုတည်ဆောက်ရေးအတွက်မြို့မနဲ့ဒီညီလာခံမှာပါဝင်တက်ရောက်မှုတွေပြင်ဆင်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့တော့ဒီနေ့အထိအငင်းပွားမှုတွေကတော့ရှိနေဆဲပါ။ညီလာခံကျင်းပမဲ့နေပြည်တော်ကနေကိုသားညွန်ဦးကတင်ပြပို့ထားပါရရှင်
။27ရာစုပင်လုံညီလာခံပထမဆုံးအကြိမ်အကြော့စည်းဝေးတွေကိုကျင်းပနိုင်ဖို့အတွက်ကူစတင်ပြင်ဆင်နေကြပြီဖြစ်ပါတယ်။အခုဒီမိုးလဲပိုင်းမှာဆိုလို့ရှိရင်ဒီအခမ်းအနားကျင်းပရေးဘိုးကောင်ပြည်စီဝေးတက်ကိုကျင်းပနေပြီးတော့ခန်းနာမှာဆွေးနွေးမဲ့အကြောင်းအရာတွေနောက်တစ်ခုကဆွေးနွေးတက်ရောက်စကားပြောမဲ့လူတွေကိစ္စတွေကိုဆွေးနွေးနေကြပြီဖြစ်ပါတယ်။ဒါပြင်ဒီညီလာခံကိုတက်ရောက်ကြမဲ့နိုင်ငံရေးပါတီတွေတိုင်းသားဖွဲ့စည်းတွေတော်ဝင်များလည်းရောက်ရှိနေကြပြီဖြစ်ပါတယ်။ညီလာခံကျင်းပမဲ့နေပြီးတော့မြန်မာ Convention Center အမှတ်နှစ်မှာတော့ညီလာခံကျင်းပရေးဆိုင်ရာအကြီးအကဲတာဝန်ရှိသူတွေကနေပြီးတော့နေရာခြားခြားရေးနဲ့ပြင်ဆင်ရေးဆိုင်ရာအောက်ခြေပိုင်းဆောင်နေသူတွေအထိပြပန်းခတ်လှုပ်ရှားနေကြတာတွေ့ရမှာပါ။မြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းညီလာခံလူညုံရေးဆိုင်ရာသေစိတ်ကိစ္စရပ်တွေကိုပြင်ဆင်ဆောင်ရွက်နေပါတယ်။မနေ့ပြန်လုံးမဲ့ညီလာခံဖွံ့ဖွဲကိုတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နောက်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းတို့ကအဖွဲ့မေကုံပြောဆိုဖို့ရှိလို့ပဲ ဒီပွဲမှာအစိုးရတာဝန်ရှိသူတွေလွှတ်တော်ကြီးကဲတွေတိုင်းသားခေါင်းဆောင်တွေနိုင်ငံရေးပါတီခေါင်းဆောင်တွေပြင်နိုင်ငံတကာတာဝန်မှန်တွေပါတက်ရောက်ကြမှာဖြစ်ပါတယ်။ညီလာခံအတွက်ဆုံးသက်ပြင်ဆင်မှုတွေကိုတိုင်းသားအဖွဲ့အစည်းတွေနောက်အစိုးရဘက်ကတာဝန်ရှိသူတွေကတီးကြားစီဒီမနက်ပိုင်းကကျင်းပပြုလုပ်ခဲ့ကြသလိုပဲမုံလွယ်ပိုင်းမှာတော့ဒီညီလာခံဖြစ်မြောက်ရေးဘူကောင်တီအစည်းအဝေးကိုလည်းကျင်းပခဲ့ပါတယ်။ဒီညီလာခံဟာအားလုံးပါဝင်တဲ့ညီငယ်ရေးလုပ်ငန်းစဉ်တစ်ခုလုံးရဲ့ပထမဆုံးအကြော့ဆွေးနွေးပွဲဖြစ်တဲ့ဆိုပေမဲ့အားလုံးပါဝင်ခွင့်ဆိုတာနဲ့ပတ်သက်လို့တော့အငင်းပွားမှုတွေကရှိနေသေးပါတန်းလာလက်နှက်ကင်ဖွဲ့စည်းရေးတဲမှာဆိုလို့ရှိရင် MNDAA ကုကလက်နှက်ကင်ဖွဲ့ TNLA တောင်းလက်နှက်ကင်ဖွဲ့နဲ့ AA ရခိုင်လက်နှက်ကင်ဖွဲ့တို့တယောက်ပေါင်းခွင့်နဲ့ပတ်သက်ပြီးတော့ချင်းလင်းလင်းမရှိသေးပါဘူးဒီ၃ဖွဲ့ကပါဖိတ်ကြားမယ်လို့တာဝန်ရှိသူတွေဘက်ကရခိုင်ကပြောခဲ့မှုပဲနောက်ပိုင်းမှာတော့ဒီဖွဲ့တွေနဲ့ဆွေးနွေးပွဲရလဒ်ကအောင်မြင်မှုရှိဖို့မရပါဘူးဒီဖွဲ့၃ဖွဲ့အနေနဲ့လက်နှက်ကင်လမ်းစဉ်စွန့်မမယ်လို့ကတိပြုချက်ကိုတက်မလို့ဘက်ကနေပြီးတော့လူလာနေတဲ့သဘောမှရှိပါတယ်တချင်တည်းမှာပဲရွက်ကောက်ပွဲအနိုင်ရပါတီတွေမဟုတ်ကြတဲ့နိုင်ငံရေးပါတီများကုစည်ရွေးချယ်မှုမှလည်းကြည်လည်မှုတွေမရဘဲနဲ့ဆုံးသတ်ခဲ့ရပါတယ်။ဒါအပြင်ညီလာခံတယောက်သူများဆင်းမှာတိုင်းသားလက်နက်ကိုင်တွေဘက်ကကုစည်တွေကိုသူတို့ရဲ့လက်နက်ကိုင်အဖွဲ့အစည်းအသီးသီးကယာဒူးဝိသေသတွေကိုဖော်ပြမှုမရှိတာကြောင့်လည်းဝေဖန်မှုတွေရှိနေပါတယ်။ဒါပေမဲ့လည်းတယောက်ကြမဲ့တိုင်းသားအဖွဲ့အစည်းတွေကတော့ဒီညီလာခံဟာဖရယ်ပြောင်စုတိဆောက်ရေးအတွက်အလားအလာကောင်းဖြစ်မယ်လို့မျှော်လင့်မှုတွေရှိပါတယ်။အထူးသဖြင့်တော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ဥဆောင်ပြီးတော့လုပ်မဲ့ညီလာခံဖြစ်တာကြောင့်ပါ
ကျွန်တော်တို့ကဒီဥစ္စာမြန်ချမ်းကြီးကတိတ်အရေးကြီးတော့ပါကျွန်တော်ချမ်းပြီဆိုလို့ရှိရင်လေသူကနေစုနဲ့ဖျားဖြစ်တယ်ကျိန်းတော်ကလေတရုတ်နဲ့ဆက်လက်ဖြစ်တယ်ယူရီနဲ့ဆက်လက်ဖြစ်တယ်နောက်လောက်အိုနဲ့ဆက်လက်ဖြစ်တယ်ဆိုတော့ကျွန်တော်ကမြန်ချမ်းကြီးကမရှိမဖြစ်ဘူးဒါပြောရမယ်ဗျအခုကြီးဝေးကလက်တက်တွေကိုပေါ့ပေါ့အကြံပြုရမှာပါတရားကျေးဇူးပြုပါတယ
်ရှမ်းပြည်နယ်ရှေ့ပိုင်းဖွံ့ဖြိုးတိုးတက်ရေးဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဆိုင်ဟောင်းခန်ပြောတော့တာပါညီလာခံကတော့မနေ့ဖြန်ကစပြီးတော့စက်တင်ဘာလ4ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။ဒါဟာပထမအကြော့ညီငယ်ရင်းညီလာခံဖြစ်ပြီးတော့နောက်တစ်ကြော့ကတော့နောက်6လလောက်ဒီမှာကျင်းပမယ်လို့ခန့်မှန်းရပါတယ်။ဒီညီလာခံအတွင်းမှာတော့အရင်ချမှတ်ပြီးသားနိုင်ငံရေးမူပေါင်းတတ်မှတ်ချက်တွေကိုအသေးစိတ်ပြန်လည်ပြင်ဆင်ရေးဆွဲနိုင်မယ်လို့ယူဆရပါတယ်ခင်ဗျာ။ကျွန်တော်တားညွန့်ဦးပါ။နေပြည်တော်ကနေပြည်တော်တင်ပြပို့ပါတယ်
။ညီငယ်ရင်းညီလာခံပြင်ဆင်ရေးနဲ့ပတ်သက်လို့ကိုတားညွန့်ဦးနေပြည်တော်ကနေတင်ပြပို့သွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကနေအင်္ဂါနေ့ညနေခင်းတင်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့27ရာစုပင်လုံညီလာခံအပေါ်တိုင်းရင်းသားပြည်သူတွေရဲ့အမြင်ကိုတစ်ဆက်ထည့်တင်ပြပါောင်းမယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုလာမယ့်ဗုဒ္ဓဟူးနေ့မှာစတင်တော့မှာဖြစ်ပါတယ်။ဒီတစ်ကြိမ်ကျင်းပမယ့်ညီလာခံရဲ့ထူးခြားချက်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထက်ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးတဘောသူစားချုပ် NCA ကိုလက်မှတ်မရေးထိုးတဲ့အဖွဲ့တွေပါဝင်တက်ရောက်လာတာဖြစ်ပါတယ်။ဒီညီလာခံအပေါ်တိုင်းရင်းသားပြည်သူတွေကဘလို့ရှုမြင်ပြီးဘာတွေမျှော်လင့်ထားကြသလဲဆိုတာကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့လက်ရှိကျင်းပမဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဟာအားလုံးပါဝင်ရေးမူပေါ်အခြေခံကျင်းပတာဖြစ်ပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့မရေးထိုးသေးတဲ့အဖွဲ့၉ဖွဲ့ပါဝင်တက်ရောက်မှာဖြစ်ပါတယ်။ဒီအတွက်အစိုးရသက်လက်ထက်မှာပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပုံမအောင်မြင်လာမလားဆိုတဲ့သုံးသပ်ချက်တွေလည်းရှိနေပါတယ်။ရှမ်းပြည်နယ်အခြေစိုက်မြန်မာလူထုမဟာမိတ်အဖွဲ့ကလုပ်ငန်းဖော်ဆောင်ရေးတာဝန်ခံကိုမိုးကတော့27ရာစုပင်လုံအပေါ်သူ့အမြင်သဘောထားကိုအခုလိုပြောပါတယ
်။ကျွန်တော်တို့အနေနဲ့27ပင်လုံကိုကြိုဆိုတယ်။ဒါဟာကျွန်တော်တို့တိုင်းပြည်အတွက်ကပြည်သူလူထုကအင်္ဂါဒီအလုံးကောမျှော်လင့်နေတဲ့အဲဒါလုပ်ငန်းစဉ်တရားဖြစ်နေရတယ်။ထောက်ခံတယ်ဆိုတဲ့အပိုင်းကတော့ကျွန်တော်တို့ရလဒ်ဒီပေါ်မှာအခြေခံပြီးတော့မှဆက်ပြီးတော့မှလုပ်ဆောင်ဖို့အပိုင်းနေဖြစ်တာပေါ့နော်။
ညီလာခံကျင်းပချိန်မှာတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးကြေညာဖို့ကိုလည်းလူလားကြောင်းဆက်ပြောပါတယ်
။အခု27ပြည်လုံးငင်းငင်းညီလာခံကျင်းပနေပြီဗျာ။ဒါပေမဲ့တစ်ဖက်မှာကချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတွေသိုးစစ်တွေဆင်နေတဲ့အပိုင်းတွေကိုဒါကျွန်တော်တို့ကြားသိနေရတယ်ဗျာ။အဲဒါတွေဟာငင်းငင်းဖြစ်စဉ်မှာအပြန်အလှန်လေးစားယုံကြည်မှုတွေကိုပြက်ပြက်စီတောက်တဲ့အခင်းချင်းတွေဖြစ်နေတယ်ဗျာ။ကျွန်တော်တို့ဖြစ်စဉ်ကျင်တာကတော့လက်ရှိဒါအစိုးရအသက်ကောတမရောကတော့နောက်ပြီးတော့တိုင်းသားလက်နက်ကင်တွေရောပေါ့ဗျာဒီချိန်မှာလက်နက်ကင်နှစ်ဖက်စလုံးကနေပြီးတော့ပေါ့ဗျာဂျိန်နဲ့တပြိုင်နက်ထဲမှာအပြည့်အကျညာတဲ့နယ်လို့ပဲဒါကျွန်တော်တို့အနေနဲ့တော့ယူဆတယ်ဗျာ
အလုံးပဝင်ရေးမှုကိုအခြေခံထားတာကြောင့်တအန်းပလောင်ကိုကန့်နဲ့အေးအေးခေါ်ရခိုင်တပ်ဖွဲ့တွေကိုချက်မထားစေလို့ကြောင်းပြောပါတယ်ချင်းပြည်နယ်ကနိုင်ငံရေးလေးလာသူတဦးဖြစ်တဲ့ဦးတင်လျန်းကတော့ညီလာခံအောင်မြင်ရေးကိုလိုလားပြီးဘက်နှစ်ဖက်လုံးကမိမိတို့ရဲ့လူလားချက်တွေကိုတရသေးစုတ်ကြိမ်မထားပဲအလျှော်ပေးဆွေးနွေးစေလိုတယ်လို့ပြောပါတယ်
။တတိယစုပင်လုံးကတော့ကျွန်တော်အသိအော်မိစေချင်တယ်။ခုအမင်းတခုထဲနဲ့တရသေးကြိမ်မယ်ဆိုရင်ဒီငင်းချမ်းကြီးဒီအရာရောက်ချင်မှရောက်မယ်။မေးဒုံထဲကထွက်တဲ့မွေးတဲ့လူတော်မှဆန္ဒချိမှမတူနိုင်တာ哦။အဲ့တော့အားလုံးကုဆန္ဒသူဆန္ဒဆော့ပြီးတော့လမ်းဆုံမှာစုံကြအောင်။ Let us meet in halfway
ก็เอาสูบผีไปลูกสาวจะน้องจงดีเลยเอาสูบคุณจีเลยคุณจีไปทอดจ้าวาลูกจะน้องเราวิวเอ็นนักเชียงใต้ดุนเซียงบาร์เลยฮาร์ปเวย์มาส่งจ้าอ๋อก็เชียงปีเนี่ยก็จ้องเสียมาตู้ผีเด็ดเสียมาของลงการอ๋อนี่ละกันเนี่ยยาละผีเนี่ยสปอยเลยจะสั่งสิลูกจ้องเปล่าบาร์เลยมาลูกการนี่สมิชามันนี่ทาร์เรสโร่อารมณ์ดูเส้นในสัญญาณนะคะต้องการต้องจงเทพีบาร์บีบอ๋อเนาะเจ้าเปียร์ดังงูอยู่แค่ละเล่ม
มันไม่รอบาบอกคุณเลยดูข้าศึกเลยอันนี้ก็ไม่ได้เลยดูข้าเลยจะทำอะไรไม่ได้เลยปอนอ่ะอารมณ์ยุ่งยากนี่ลุกยากจังเลยหรืออะไรเป็นไงจะอันเปล่ากูกันเนี่ยอีกคอยจะใครเล่นกันจะพูดอะไรกันเล่นกันหลังเสียงกูส่งลูกจ้องจีน่าเจมมาทุบยานาจ้องนั่นเสียดีอาจูเป็นลงกูพิจารณาไม่ได้เลยนั่นทั้งที่สังกัดยุคเก่าไปมาอยู่เฉยไม่เข้าใจปฏิกูสเลยกูNCA ปีรองสุนยิ่งใช้ยิ่งนิรักันนั่นเสียดีอาจูเป็นลงกูออกุลาต้องเสียดีนี่กันนี่เสียดีบาลาเลียนี่ที่จิมบับเวเป็นเส้นทาราพิบาร์เลยแล้วดูนิรักันเวกูชาวลาดจีนจิมบับเวเนี่ยจากกาลามาในงานยิ่งสุนีบริจิมบับเวด้วยเลยจิมบับเวก็มีกับเป็นเส้นเลยบาลเลย มันเป็นมาจิมบับเวเป็นลงนิลาคันโบตั้งยันดาปิดเรียมยามาเช้าก็มุ่งส่งกับซูซี่เต็มยาตัวรับเชิญครัวอุโรปตั้งมากาเกนเซตยาสูเป็นลงนิลาคันโบเจเนียเชตทุบยันจูสุไลเดตเรียมเพลเปียออกมาออกกลับตรงเซตยานีมาในปีรามาจิมบับเวเซตยาสูเป็นลงปีรังสูนิยายนิลาคันโกอียูอุโรปตั้งมากาเกจูสุไลปาร์เรย์มีมาในงานยัดตัวกุบยองย์อามยามูยายฮะปฏิบัติการเรื่องลงชงยิงตัวเรปอมามูตินเบียอันยิ่งปอมูเรซ่านี่นั่งสุนเนมูเรกันในเดซินอพยพชาติ
ในหลุยไต่ต้นทาวาเรอพยพสงกรสเตอร์มีมันทาร์เรวิวเอ็มยามาบินเดินทางกุฏเฮอังอาทิมยาทาวาเรเช่นแต่ในงานลงเสียงพิจารณาเยสเซย์ดวอดูซาโจมาและเมย์ทูทาร์เรแต่ในลันนักการพูดก็และเมย์ทูทาร์เรพูดว่าเตยามเอ็งเนสเตย์ยาสูเป็นลงปีรังสุนยิ่งยิ่งนิลากันโกอียูอีโอปาตมังกาอันนี้เนจูสุไลบาร์เร มันเป็นออกัสลาตงเซตเยนีมาในบิโรมาจิมบับเวดินิลากันฮะมีมาบีจวนมิวดาหินจ้าเซย์เนยิ่งใจพิเศษเนี่ยด้วยยี่บาร์เรมาแต่งตัวคู่เว็บเชตเตลูอียูอีโอปาตมังกาเยทูกุสเลโรเลพเช่ทุกที่อากาศทะเลพเชตเตฟาดาริกามูคาริณิกาเทรนทบยันทาวาเรทวิเมลูมีมาในเงยตุนกุบยังอีฮะปีบักฮาริอาลงเจสเซอร์ปอมาเลมูดีราจังเซบวยอีอาลงเจตัมูลูเรลูอียูอีโอปาตมังกามีมาในเงยในเงยตัดเนปยันจ้าเอตาวเวงแกมพอลินากาฟิโอโกเปียวบาริง
The success of Myanmar's transition depends on putting an end to conflict. There much has been achieved over the past few years.
ไต้หวันเรียกพิจารณามาพิจารณาอันยิ่งบ้ามุดีกูเสียใจยินนายมุดีการนี้ที่เส้นพิจารณาแบบนี้ที่ยังยังนิลากันกูเตรียมมาดูรีกาเล่และในการพิจารณาเสียยินนายมุดีการนี้ที่เส้นพิจารณาแบบสุริกิริกุเอตัยเมสังเกตเนื้อลูไต้จนทวารีธรรมดาลูดูที่ลูลูลาตั้งด้านนี้เนี่ยยังยังยิ่งพูดถึงตัวเย็นเนี่ยทีมุกฤษีลงงานเสนีกูพอสาวนายมาพิจารณาลูพิสูจน์ทวารี
All stakeholders, including signatories and non-signatories to the nationwide ceasefire agreement, must work together for a peaceful future in a constructive and forward-looking spirit.
ดังนั้นเราเปลี่ยนขยะเสียยี่ตัวดูซาจูมาและมาเยี่ยทูทาร์เรแต่ยังนั้นเล่นกันพอดีอยู่และมาเมทูทาร์เรพอดีว่าจะยังไม่นั่นเสร็จยาสูบเป็นลมปีรังสุนยิ่งใหญ่นิลากันกูเตรียมมาดูรีกาเล่และในการพิจารณาเสียยี่ตัวดูซาจูมาแต่ยังเว้นอดีตแต่เดี๋ยวพิจารณาอียูอุยอปาตั้งมาการนี้แน่กันรอยิ่งใหญ่เนี่ยมีตายิ่งจ้าเสียยี่กิสัยยัดด้วยอารมณ์ด้วยทักบังมือเรศเล่บังโฟตัวมาพิจารณาถ้าเป็นในงานเยี่ยยาโยยิ่งใหญ่ยัดด้วยยาทาร
ြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတော့မနေ့ဖြန်ဩဂတ်စ်လ31ရက်နေ့မှာစတင်ကျင်းပမှာဖြစ်ပါတယ်။ဒ ဒီညီလာခံကိုကုလသမဂ္ဂအထွေထွေတွင်ရမှုချုပ်ဘန်ကီမွန်ကမြန်မာနိုင်ငံအတွက်ငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးရရှိဖို့အရေးကြီးတယ်ဆိုတဲ့အချက်ကိုအဓိကထားတဲ့မိန့်ခွန်းကို27ရာစုပင်လုံညီလာခံအဖွဲ့မှပြောကြားသွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုထက်အောင်ပါရှင်။အခုတော့27ရာစုပင်လုံညီလာခံမှာတည်င်းရယူဖို့နေပြည်တော်ကိုရောက်နေတဲ့ကိုသားညွန့်ဦးနဲ့ကိုတော်ခင်ဆိုဝင်းကအခုလိုမေးမြန်းကြည့်ပါအောင်ရှင်
။ Hello ။ကိုသားရေးကြားပါလားကိုသား။
ဟုတ်ကဲ့ကြားပါလေတော်ခင်ဆိုရင
်ဟုတ်ကဲ့ကိုသားကြီးအခုဟိုကုလသမဂ္ဂတွေ့ရမှုချုပ်ဘန်ကီမွန်ကနေပြီးတော့ရောက်နေပြီပေါ့နော
်ဟုတ်ကဲ့ကုလသမဂ္ဂတွေ့ရမှုချုပ်ဘန်ကီမွန်ကနေပြီးတော့ရောက်နေပါပြီဂျွန်ဆန်ဆစ်ချီနဲ့တွေ့ဆုံသွားပြီမကြာခင်မှာဂျွန်ဆန်ဆစ်ချီနဲ့မစ္စတာဘန်ကီမွန်တို့ဒီနိုင်ငံကြီးဝန်ကြီးဌာနရုံးမှာပဲကုတဲသင်းစာရှင်းလင်းပွဲအခုအချိန်ပိုင်းတုန်းကပြုလုပ်ဖို့ရှိနေပါတယ
်ဟုတ်ကဲ့အဲ့ဒီမှာသတင်းတော့တွေရောအကုန်ဝင်ရရဲ့လား
တင်ကြော်ရီအကုန်ဝင်ရပါဘူးခင်ဗျာကတ်တက်ချက်လုတ်ထားပါလေပြည်တွင်းရောပြည်ပရောတင်းလောက်အရေးတနဲ့ကတ်တက်ထားတော့ကျွန်တော်ဆိုရှင်ရေကူးကြီးပြောက်ပဲအထက်ကိုဝင်လို့ရပါတယ်အခုနေထားမှာ
ဟုတ်ကဲ့တင်းစာရှင်းလင်းပွဲကပူတွဲချင်းမှမှာကျမတို့9နာရီလောက်မှလုပ်မယ်လို့ကြားထားတာ6နာရီလားမသိဘူးเนาะအခုဘယ်နှစ်နာရီတောင်ထိုးနေပြီလဲမသိ
ဟုတ်တယ်တူတတ်မှတ်ထားတော့9နာရီခွဲမှလုပ်မယ်လို့တတ်မှတ်ထားတာပါဒီကနေပြီးတော့6နာရီ15 6နာရီ15နဲ့6နာရီ15မှလုပ်မယ်ဆိုပြီးတော့အခုတော့တင်းစာတရင်တော့ဒီယူမဲ့တရင်တော့ဒီတော့ကိုလိုနေတဲ့ဝင်ထဏယုံကနေဟိုဝင်ရောက်ခွင့်ရနေပါပြီ။ထဲမှာမကြခင်လုံနေလို့လုံတော့မယ်လို့ထင်ပါရဲ့။အဲ့တော့ဒီအတွင်းမှုချုပ်ရဲ့ခီးစဉ်ကတော့ဒီကနေ့ရောက်တဲ့အခုသင်းစာရှင်းလင်းပွဲလုပ်မယ်။မနေ့ကကြရင်တော့အစောပိုင်းမှာဘာသာပေါင်းစုံကခေါင်းဆောင်တွေနဲ့တွေ့ဖို့ရှိပါတယ်။နောက်ပြီးတော့ဒီဘာသာပေါင်းစုံကခေါင်းဆောင်တွေနဲ့တွေ့ပြီးလို့ရှိရင်တော့မနေ့ကလုံမယ်27ရာစုပင်လုံးဒီပြောင်းစုညီငယ်ညီလာခံမှာဖွင့်ပွဲမှာတို့သူမိကွန်ပြောဖို့ရှိပါလေဒီသားပြင်မနေ့ကမှသူ့အနေနဲ့ဒီတခြားရက်ဖက်ဆိုင်ရာဖွဲ့စည်းရာပုဂ္ဂိုလ်တွေနဲ့လည်းတွေ့ဖို့ရှိပါလေအစိုးရတာဝန်ရှိသူတွေနဲ့လည်းတွေ့ဖို့ရှိပါလေ
ဟုတ်ကဲ့ပါအဲ့တော့ကျမတို့ဒီညဟိုကိုးနာရီတန်နှွင့်အစည်းအဝေးမှာတော့ဒီဟိုကုလသမဂ္ဂတွေ့ရမှုချုပ်ဘန်ကီမွန်နဲ့ဒေါအောင်ဆန်းစုကြည်တို့ရဲ့ပူတွဲသတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့ဟိုသတင်းပေးပို့နိုင်လိမ့်မယ်လို့တော့ခန့်မှန်းရတာပေါ့နော
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ပါအဲ့ဒါဆိုကိုသားကြီးကျေးဇူးအများကြီးတင်ပါတယ်ရှင်ဆက်ပြီးတော့လည်းဟိုသတင်းတွေဟိုပြောဥစားပေါ့လေဒီဟိုတိုးတက်ရင်တိုးတက်တယ်လို့ဆက်ပြီးတော့ပို့ပေးပါအောင်ရှင်နော
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့
နေ့ပြီးတော့ကိုရောက်နေတဲ့ကိုသားညွန့်ဦးကိုကုလအတွင်ရင်မှုချုပ်ဘန်ကင်မွန်ရဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့ဒေါခင်ဆိုဝင်းကမေးမြန်းထားတာပါရှင်ဒီကနေ့ညနေခင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာပါခုတော့ကြမ်းရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကိုအောင်လွေဦးကပြောပြပေးပါအောင်ရှင
်ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီနိုင်ငံကစစ်စင်ရေးတွေဆင်နွှဲနေတာပစ်ဖကတ်ကိုပုံမကြီးထွားလာအောင်မီးထိုးပေးတယ်လို့ဖြစ်လာနိုင်တဲ့အနေမျိုးရှိတယ်လို့ပြည်သူ့သမ္မတဖရန်စွာအူလန်းကဝေဖန်လိုက်ပါတယ်ဆီးရီးယားမှာတိုက်ခိုက်မှုတွေရပ်ဆိုင်ပြီးစစ်ဆင်ညှိနှိုင်းမှုတွေအများဆုံးပြန်ဆောက်ဖို့လိုအပ်နေပြီလို့လည်းပြည်သူ့သမ္မတကဒီကနေ့ပဲတိုက်တွန်းလိုက်တာပါဆိုမာလီယာနိုင်ငံနဲ့အရီထရီးယားနိုင်ငံတွေကလာရောက်သူတွေလို့ယူဆတဲ့ဥရောပကိုရွှေ့ပြောင်းဝင်ရောက်ဖို့ကြိုးစားသူ6500လောက်ကိုအီတလီကမ်းခြေဆောင်တပ်ဖွဲ့တွေနဲ့သူတို့နဲ့အတူလက်တွဲလှုပ်ဆောင်နေတဲ့ကယ်ဆယ်ရေးဖွဲ့တွေကကယ်တင်ခဲ့တဲ့အကြောင်းအီတလီကမ်းခြေဆောင်တပ်ဖွဲ့ကပြောပါတယ်။လီဗျာကမ်းရိုးတွေမြောက်ပိုင်းမှာတင်းလာနေကကယ်ဆယ်ရေးလုပ်ငန်းအကျဉ်း40ပေါင်းလုတ်ခဲ့ပြီးတဲ့နောက်အခုလိုကယ်ဆယ်နိုင်ခဲ့တာပါ။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့ကသမရနန်းတော်အနီးအသေးခံကားဘုံခွဲတက်ခိုက်မှုတစ်ခုကြောင့်လူ20ထက်မနည်းသေဆုံးပြီး30ကျော်ဒဏ်ရာရသွားတဲ့အကြောင်းလွန်ကျွေးရေးအနာမဏီကပြောပါတယ်။အရှင်ပြင်းပြင်းနဲ့မောင်းဝင်လာတဲ့ကားစင်းကိုသတိပေးတဲ့အနေနဲ့တနက်ဖောက်တားမြစ်ခဲ့ပေမဲ့မရက်ဖက်အတင်းမောင်းနေဝင်ရောက်လာတဲ့အတွက်ကားကိုလွန်ကျွေးရေးတွေကဝန်းဝင်းပစ်ခတ်ကြရမှာကားမောင်းလာသူကအသေးခံပေါက်ခွဲလိုက်တဲ့အကြောင်းသမရနန်းတော်လွန်ကျွေးရေးရရှိသူက VOA ဆိုမာလီယာဌာနကိုပြောဆိုခဲ့တာပါ။ကားကတော့သမရနန်းတော်ဝင်ဗီလာဆိုမာလီယာနဲ့ကရဲ့ SOL ဟိုတယ်နေရန်ကိုဝင်တိုက်မိခဲ့ပါတယ်။ကကစ္စတန်နိုင်ငံမြို့တော်မှာရှိတဲ့တရုတ်တန်ရုံအဝင်ဂိတ်ကိုအသေးခံဘုံခွဲသူတူကဒီကနေ့ကားနဲ့ဝင်တက်ခဲ့တဲ့အတွက်လူသုံးဦးထိခဲ့တယ်ရသွားပါတယ်မြို့တော်ဘေ့ရှ်ကတ်မှာဖြစ်ပွားခဲ့တဲ့ဘုံခွဲတက်ခဲ့မှုတွင်အသေးခံဘုံခွဲသမားတူဦးသာသေဆုံးခဲ့ပြီးကြံတန်ရသူသုံးဦးကတော့အဲ့ဒီနေရာမှာလွတ်လုပ်နေကြတဲ့ကကစ္စတန်နိုင်ငံသားဝန်ထမ်းတွေဖြစ်တယ်လို့လည်းကကစ္စတန်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ဒါအစွန်ရောက်ချမ်းဖက်လို့ရဖြစ်တဲ့အကြောင်းလဲပြည်ရေးဝန်ကြီးဌာနကပြောဆိုခဲ့တာပါပောက်ကွဲမှုကြောင့်တန်ရုံဝင်အတွင်းမှာမိခိုလုံကြီးတွေထွက်လာတာကိုတွေ့ရပြီးတက်ခတ်ခံရတဲ့နေရာမှာအပြက်စီးပိုင်းစပြီးပြန်ကျဲနေတဲ့ပုံတွေကိုလည်းအင်တာနက်လူမှုကွန်ရက်တီပေါ်မှာတွေ့ခဲ့ကြရပါတယ်
။တရင်ချင်းချက်ကိုကောင်လွင်ဦးကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရဝါလေးဖြစ်ပါတယ်။ VOA American အတန်းညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 11.965 လိုင်းဒိုမီတာ51 kHz 9.85 နဲ့လဲလံမီတာ190 kHz 15.65 ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လန်းပါစေရှင်။ကျမနန်းလောက်ပါ
This program has come to you from the Voice of America, Washington.